ံးမှာထက်ကဝင်လာကနေစပြီးတော့မှအစားအသောက်တွေလာပို့ပေးတဲ့အထိဆက်တွေဆက်ရုပ်တွေသုံးတဲ့ဟိုတယ်ကိုတရုတ်မှာဒီအလီဘာဘာကုမ္ပဏီကြီးကစာဖွင့်နေပြီနော်ကိုသားညုံ
ဟုတ်ပါဗျာအမေဇုန်ပြီးလို့ရှိရင်တော့အောင်မြင်နေတဲ့အလီဘာဘာအွန်လိုင်းဈေးကွက်လုပ်ငန်းကြီးကပထမဆုံးအနာဂတ်ဟိုတယ်လို့ဆိုတဲ့ Flyzoo ကိုကြက်ကြံနေတဲ့ကဟန်ချို့မှာဖွင့်လိုက်တာအလီဘာဘာရုံးချုပ်ရှိတဲ့မြို့မှာပေါ့မဆင်မဝင
်ဟိုတယ်ကပေးတဲ့ဝန်ဆောင်မှုတွေကိုကွန်ပျူတာဉာဏ်ရည်တု Artificial Intelligence တို့ဆက်ရုပ်တို့သုံးပြီးတော့မှလုပ်ထားတာအခန်းထဲမှာမိအဖွင့်ပိတ်လုပ်တာတို့လိုက်ကအဖွင့်ပိတ်လုပ်တာတို့ကိုစကားတန်နဲ့လှမ်းခိုင်းလို့ရအောင်လုပ်ထားတယ်။ဟိုတယ်လေးကိုဝင်ဖို့တော့နောက်ဒီအဲ့တယ်လေးတမဝင်လို့ရတဲ့အခန်းတွေဆိုလို့ရှိရင်လေတော့ရီကီးကတ်တွေမလိုဘူး။တကားကမှကိုယ့်ရဲ့တင်တာကိုမှတ်မိတဲ့ဒီ face recognition စနစ်တွေတက်ထားတယ်။အစားအသောက်တွေလည်းမဟုတ်ဘူး။ coffee တို့အရက်တို့ဆိုလို့ရှိရင်လေဆက်ရုပ်တွေကယူလာပေးတယ်လေ
။ဟိုတယ်အတွက်စီးတန်းလုပ်ထားတဲ့ app ကို smartphone နဲ့ထည့်ထားရင်ဝန်ဆောင်မှုတော်များများအတွက် click လုပ်လိုက်ရုံပဲ။ဟိုတယ်ကနေပြီးတော့ check out လုပ်မယ်ဆိုရင်လည်း app ပေါ်ကနေပြီးတော့လုပ်လိုက်လို့ရတယ်။နောက်ဟိုတယ်လုပ်ငန်းစားသောက်ဆိုင်လုပ်ငန်းတွေမှာနည်းပညာရှေ့ရောက်နေအောင်လို့တရုတ်နည်းပညာလုပ်ငန်းကြီးတွေအပြန်ထွင်နေကြရတဲ့ဆိုတဲ့တက်တွေပေါ့
။လူတွေအလုပ်တက်တာစီမဲ့နည်းပညာတွေထွင်နေကြတာဆိုတော့အဲ့တယ်တွေကတော့အတော်လေးသဘောကျနေကြတယ်ရှင်။ Samwang ဆိုတဲ့အဲ့တယ်ဆိုလို့ရှင်သူ့အတွက်အချိန်ကုန်တော်တော်တက်တာစီတာတ
ဲ့။我们就不需要把一些时间就花费在人工那些登记啊排队上面，就是直接利用那个。
ကျွန်တော်တို့ check in လုပ်ဖို့အချိန်ကုန်ခံပြီးတန်းစီစောင့်နေကြမလို့ပါဘူး။ဝန်ဆောင်မှုတော်တော်များများကို smartphone ပေါ်ကနေလုပ်လို့ရပါတယ်။ရှေ့ပြေးနေတဲ့ဒီပညာတွေကြောင့်ပို့ပြီးလုံခြုံတယ်လို့တော့ခံစားရပါတယ
်။လူတွေလုံနေကြအလုပ်တွေမှာဒီဆက်တွေဆက်ရုပ်တွေအစားထိုးလာကြမှာတချို့ကတော့စိုးရိမ်နေ။ဒီဟိုတယ်မှာလုံလုံနေတဲ့ဝန်ထမ်းတွေကတော့တိတ်ဆိတ်မပူဘူးလို့ဆိုတာပဲ
။因为机器人或是机器人的话，它只是去做一些
ဆက်ရုပ်တွေကအစားထိုးနေရယူသွားမယ်ဆိုပြီးကျွန်မကတော့စိတ်မပူပါဘူးရှင်။ဒီဟိုတယ်မှာစက်တွေဆက်ရုပ်တွေကရိုးရိုးရှင်းရှင်းဝန်ဆောင်မှုတွေကိုပဲပေးနိုင်တာပါဝန်ထမ်းတွေကမှပိုကောင်းတဲ့ဝန်ဆောင်မှုတွေကိုလုပ်ပေးနိုင်တာလေဆက်ရုပ်တွေရဲ့အကူအညီကြောင့်အချိန်ကုန်အများကြီးတက်တာလို့အဲ့ဒီတွေကိုကျမတို့ပို့ပြီးကောင်းကောင်းပြည့်စုံလို့ရတာပေါ့ရှင
်ဒီပညာကိုအဓိကအားကိုးထားရမလို့အဆအဆအဆင်ပြေတယ်လို့မြင်နေသူရှိတယ်လို့ကိုယ့်ရဲ့မျက်နှာကိုမှတ်မိနေတာမျိုးကိုယ့်ရဲ့ data အချက်လက်တွေမှတ်ထားတာမျိုးဒီပညာတွေကြောင့်လုံခြုံရေးဘက်မှစွန့်နေသူတွေကလည်းရှိတယ်ဗ
ျ Flyzoo Hotel ရဲ့အမှုဆောင်အရာရှိချုပ် CEOဝန်ကျွန်းကတော့အဲ့ဒီရဲ့လုံခြုံရေးကသူတို့ရဲ့ပထမဦးစားပေးလို့ဆိုတာပဲ
We already considering about this kind of issue. First of all, we will completely comply with the local government.
ဒီကိစ္စတွေကိုကျွန်တော်တို့ထက်တွက်ပြင်ဆင်ထားပြီးသားပါဒေသခံအစိုးရကချမှတ်ထားတဲ့စည်းကမ်းတွေဥပဒေတွေကိုအပြည့်အဝလိုက်နာပါတယ်။နောက်ကျွန်တော်တို့ရဲ့စနစ်က cloud ကိုအခြေခံတာမို့လာတဲတဲ့ဧည့်သည်တဦးချင်းစီရဲ့လုံခြုံမှုနဲ့ data အချက်လက်တွေမပေါက်ကြားစေရေးကိုအခိုင်အမာကာကွယ်ထားနိုင်ပါလေ
တကယ်တော့ဒီနိုင်ငံတော်တော်များများမှာဟိုတယ်လုပ်ငန်းကြီးတွေကဤပညာကုမ္ပဏီတွေနဲ့ပေါင်းပြီးတော့သူတို့ဟိုတယ်တွေကိုခေတ်ရှည်ပြေးနေအောင်လို့စူးစမ်းနေကြတာပဲရှင် Artificial Intelligence တို့ကွန်ပျူတာကွန်ရက်တစ်ခုထဲမှာချိန်ထားတဲ့ပစ္စည်းတွေအချင်းချင်းဆက်သွယ်တုံ့ပြန်နိုင်တဲ့ Internet of Things ဤပညာတို့သုံးပြီးတော့လုပ်ထားတဲ့ဟိုတယ်တွေလည်းမနည်းပါဘူး AI လို့အတော်ကခေါ်တဲ့ Artificial Intelligence ကွန်ပျူတာဉာဏ်ရည်တုကတော့ညာအထက်ဆုံးလူသားတွေလုံနိုင်တာထက်ကိုလုံနိုင်တဲ့အစွမ်းရှိတယ်လို့အတုံးမကြဆုံးသူတော်မှဒီမမှားတဲ့အမှားမျိုးလဲလုတ်တက်ကြတယ်။ကွန်ပျူတာကိုဖြစ်နိုင်ခြေရှိရတဲ့အထက်ထက်မှတ်ခိုင်းပြီးတော့ဉာဏ်ရည်တုကိုဖန်တီးထားတာမျိုးပါ။အဲဒါကြောင့်ဒီပန်းတီးကိုဆက်ကမြင်လိုက်တာနဲ့ပန်းတီးလို့တည်နေတာမျိုးအယောင်ဆိုရင်လဲဒါကတော့အနီအောင်ဒါကတော့အပြာအောင်ဆိုတာမျိုးဆက်ကခွဲခြားတည်နေအောင်တည်ထွင်ထားတာလေ
။အလိုလျောက်မောင်းနိုင်တဲ့ self driving car တို့ကုမင်နာကိုအလိုလိုမှတ်မိတဲ့ face recognition တို့ဆိုတာ AI စနစ်ကိုသုံးထားကြတာပါ။ဆေးပညာပိုင်းမှာလည်း AI မျိုးကိုအတော်လေးသုံးလာကြပါတယ်။ဥပမာတချို့ကင်ဆာရောဂါနဲ့ဆိုင်ရာဆိုလို့ရှိရင်လူနာကိုစက်နဲ့စကန်ဖတ်လိုက်တာနဲ့ဒီလူနာရဲ့ကင်ဆာရောဂါအခြေအနေဘယ်လိုရှိနေပြီလဲဆိုတာကိုစက်ကဒီကြောင့်ရင်သူတွေတက်တော်မှာပို့ပြီးတော့သိနေတာလည်းရှိရတယ်။
AI ဉာဏ်ရည်တုတွေကိုအခြေခံတဲ့လုပ်ငန်းတွေမှာစီးပွားရေးအကျိုးအမြတ်များနိုင်တယ်လို့ဤပညာကြောင့်ရင်သူတွေကခန့်မှန်းထားကြတယ်။2030ခုနှစ်မတိုင်ခင်မှာဒီ AI ကြောင့်မို့လို့ကမ္ဘာစီးပွားရေး16 trillion တိုးလာနိုင်တယ်လို့တွက်ထားကြတယ်လို့ Forbes Magazine ဆောင်းပါးတစ်ခုထဲမှာပြောထားရခြင်း American အပါအဝင်ဒီဤပညာတိုးတက်တဲ့နိုင်ငံတွေမှာကုန်ထုတ်လုပ်မှုလုပ်ငန်းတွေမြို့ပြတယ်ယူပို့ဆောင်ရေးလုပ်ငန်းတွေဒီလေယာစားပျိုးရေးလုပ်ငန်းတွေအလုပ်ကိုင်ရှာဖွေရေးဈေးကွက်တွေဗန်နာရေးလုပ်ငန်းတွေမှာဒီ AI ကြောင့်မို့လို့တိတိတတ်တာပုံစံတွေပြောင်းလာနိုင်တယ်တဲ့
စီးရီးကာကွယ်ရေးပိုင်းမှာ AI ကွန်ပျူတာဉာဏ်တုသုံးပြီးတော့တည်ထွင်နေကြတာကိုလည်းမမိနဲ့ဘူးလေအမေရိကန်စစ်တမ်းမှာဆိုလို့ရှိရင် Joint Artificial Intelligence Center GAIC ဆိုတဲ့ဌာနတစ်ခုတော့မှဖွင့်ထားတယ်။ AI Next ဆိုပြီးတော့လေးလာဖို့ဒေါ်လာတန်း2000သုံးမယ်လို့တော့မှကြေညာထားတာ။သိပ္ပံပညာနဲ့ဆိုင်တဲ့လေးလာမှုတွေမှာလည်း AI အတွက်ဒေါ်လာတန်းရာနဲ့ချီပြီးတော့သုံးနေကြပါတယ
်။ AI နဲ့ဆိုင်တဲ့သုတေသနလုပ်ငန်းပိုင်းမှာအမေရိကန်ကအခုလိုငွေကြေးအမြောက်အများရှင်းနေပြီးတော့လေးလာနေပေမဲ့ AI အခြေခံတဲ့လုပ်ငန်းသုံးပိုင်းမှာကျတော့တရုတ်ကဥဆောင်လွှမ်းမိုးထားမဲ့ပုံရရဲ့ရှင်။ တယုံမှာဒီအစိုးရကိုယ်တိုင်က AI နည်းပညာတိုးတက်အောင်လို့မဟာဗျူဟာချပြီးတော့လုပ်နေတာလို့တယုံနိုင်ငံဆိုင်ရာဒီ Google ကုမ္ပဏီအကြီးအကဲဟောင်းကိုင်ဖူလီကပြောပါတယ်အနာဂတ်တရုတ်စီးပွားရေးတိုးတက်ဖို့ဆိုလို့ရှိရင်ဒီ AI ကတိတ်ကိုအရေးပါတယ်ဆိုတာကိုတရုတ်အစိုးရကကောင်းကောင်းသိတယ်တဲ့အဲဒါကြောင့်လဲ2030မတိုင်ခင်မှာတရုတ်ရဲ့ဒီ AI အခြေခံဉာဏ်တွေကကမ္ဘာမှာထိတ်တန့်ရောက်နေအောင်လို့အစိုးရကအစီအစဉ်ချလုပ်နေတာကိုတားမြစ်ဦးရ
အခုဒီ2019ခုနှစ်မှာ AI ဉာဏ်ပညာနဲ့ဆိုင်တဲ့တီထွင်မှုတစ်သတင်းတွေကတော့ကြားနေရအောင်ပါပဲပြောမယ်ပါပြောတာလူတွေရဲ့အုံနောက်လိုမျိုးကွန်ပျူတာကခွဲခြားဆုံးဖြတ်နိုင်စွမ်းရှိအောင်လုပ်တဲ့ AI ဉာဏ်ရည်တူတွေရှိလာလိမ့်မယ်ဆိုတာ19ရာစုလောက်ခဲကဒီသိပ္ပံပညာရှင်တွေကကြိုတက်ထားပြီးသားတိတိကတွေးခေါ်ပညာရှင်တင်ကြားပညာရှင်ကြီးရနေတိကတ်ကတနေ့ကျရင်ဆက်တွေကလူတွေလိုမျိုးစဉ်းစားနိုင်ဆုံးဖြတ်နိုင်လိမ့်မယ်လို့1639ခုနှစ်လောက်ခဲကကြိုပြီးတော့ခန့်မှန်းထားခဲ့ပြီးသား
AI နဲ့သုံးပြီးတော့ဒီအသံနဲ့အမေးအခြေလုံနိုင်တဲ့ Apple ရဲ့ Siri တို့ Amazon ရဲ့ Alexa တို့ Google ရဲ့ OK Google တို့ Samsung ရဲ့ Bixby တို့ဆိုတာအခုမှအသုံးနေကြတာတကယ်တော့ဒီ MIT နည်းပညာတက္ကသိုလ်ကြီးကပညာရှင်တယောက်က Eliza ဆိုတဲ့ဒီကမ္ဘာပထမဆုံးစကားပြောနိုင်တဲ့စက်ရုပ် chatbot ကို1966ခုနှစ်ထဲကထွင်ထားပြီးသား
1996ခုနှစ်တုန်းကလည်း IBM ထွင်တဲ့ super computer ကကမ္ဘာစစ်တူရင် champion Garry Kasparov ကိုအနိုင်ကစားခဲ့တည်ရမဟုတ်လားဗျအဲ့ဒါဆိုရင်လည်းဒီနေ့ AI ဆန်နဲ့တွေ့ရင်တော့တကယ် AI ကြီးမဟုတ်ဘူးပေါ့ဒါနဲ့ရွှေ့နိုင်ခြင်းရှိသမျှအကွက်တွေအားလုံးကိုကွန်ပျူတာကတွက်ချက်ရွှေ့နိုင်အောင်လို့တည်ထွင်ခဲ့လို့ကမ္ဘာမှာအတော်ဆုံးဆိုတဲ့သူကိုဆက်ကနိုင်အောင်ကစားနိုင်ခဲ့တာပဲမရှိမှာမဟုတ်
။2016ခုနှစ်တုန်းကလည်းဒီ Alpha 6ဆိုတဲ့ဆက်ကရွှေ့နိုင်တဲ့အကွက်ပေါင်းတသိန်းကျော်ရှိတဲ့တောင်ကိုရီးယားက Go ကစားနည်းကိုအနိုင်ကစားခဲ့လို့သမိုင်းနောက်တင်ခဲ့သေးတယ်လေကိုသားညုံရဲ့ Go ကစားနည်းချန်ပီယံ Ise တို့နဲ့ဒီ Alpha 6ကိုကစားကြတာ၅ပွဲမြောက်မှာ Ise တို့ကလက်မြောက်အရှုံးပေးခဲ့ရတော့တာပဲ။အခုပြောခဲ့သလိုဒီ AI ဉာဏ်ရည်ထုတ်သုံးပြီးတော့မှစမ်းသစ်တဲ့တီထွင်မှုတွေလုပ်နေကြတာကတော့အကန့်အစုံပါပဲ။အလိုလျောက်မောင်းနိုင်တဲ့မော်တော်ကားတွေနဲ့ပတ်သက်တဲ့ဖန်တီးမှုအစ်စ်အကြောင်းတွေအပါအဝင် AI နဲ့ဆိုင်တဲ့သတင်းတွေအခု2019ခုနှစ်ထဲမှာပို့ပြီးတော့ကြားလာရအောင်မှာကတော့သိကြပါလိမ့်မယ်။